ောင်းများမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့ဗမာပြည်ကအာဇာနည်ဗိမာန်တည်းမှာခင်ဗျာ The Voice Channel လို့အင်္ဂလိပ်လိုအမည်တက်ထားတဲ့ဗမာဂျာနယ်တစ်စောင်ကို2013 February 30ရက်နေ့မှာကျွန်တော်ဖတ်လိုက်ရပါတယ်ဂျာနယ်ရက်စွဲက February 27 29လို့ပါရှိပါတယ်ဒါကြောင့်ဒီသတင်းကိုထင်မြင်ချက်ပေးဖို့ရာနောက်မကျလာသေးဘူးလို့ထင်ပါတယ်ဂျာနယ်မျက်နှာဖုံးမှာအာဇာနည်ဗိမာန်တွင်တောင်ကိုရီးယားအထိမ်းအမှတ်အဆောက်အုံဆောင်ကြီးဆိုတဲ့ခေါင်းစည်းစတန်းကြီးနဲ့တကွတန်ခမောက်ဆောင်စစ်သားကြီးတူဦးကတနတ်ခလုတ်ပေါ်လက်ညှိုးတင်ပြီးတနတ်ပိုက်ချင်းထားတဲ့ပုံလဲပါရှိပါတယ်ပြည်သူတွေကရဝပြူအမယ်ရှိမှဒီဟာကြီးမြင်ရတော့လဲမတင့်တယ်တာအမှန်ပါကင်းဆောင်ရင်လဲကိုရကဆောင်ပေါ်ရဒီလိုအဆောင်ချထားရတာကလဲဒီနေရာမှာလွန်ခဲ့တဲ့နှစ်30ကတောင်ကိုရီးယားဧည့်သည်ကြီးများကိုမြောက်ကိုရီးယားလူသားသမားတွေကလုကြံခဲ့ကြတဲ့ကိစ္စကြောင့်ဖြစ်ပေါ်လာခဲ့တဲ့ပြဿနာပါအာဇာနည်ဗိမာန်ဆိုတာအာဇာနည်အထိမ်းမှတ်ကလွဲပြီးဘာမှမရှိတဲ့အထွတ်အမြတ်နေရာပါနိုင်ငံညာအထိမ်းမှတ်မဆိုထားနဲ့တခြားဘာအထိမ်းမှန်းမှမရှိတဲ့မှာဘူးအညတရစစ်တီတို့တရေကောင်းစစ်တီတို့ဆိုတာတွေကလည်းပြည်တွင်းစစ်မှတိုင်ရင်သားပြည်သူချင်းချင်းတတ်ကြထွက်ကြတဲ့ကိစ္စပါလွတ်လပ်ရေးအာဇာနည်များနဲ့တနေရာတည်းမထမ်းရှိတဲ့မှာဘူးအာဇာနည်ကြီးများရဲ့ဆရာတစုဖြစ်တဲ့ဆရာကြီးတခုံတော်မိုင်းနဲ့ကဘာနဲ့အမြကြီးကျယ်တဲ့ပုဂ္ဂိုလ်သူဖြစ်သူဥတ္တန်စတဲ့ပုဂ္ဂိုလ်ကြီးများကိုလည်းတခြားထိုက်ထိုက်တတ်နိုင်ဂုံရှိတဲ့နေရာမှာဂုံမြောက်တဲ့အစီအမံနဲ့ထားရှိရပါတယ်။အာဇာနည်ဗိမာန်မှာမရောပါဘူး။ခုတည်တင်းအရာအာဇာနည်ဗိမာန်အတွင်းမှာဆောက်လုပ်မှာကတောင်ကိုရီးယားသမ္မတနဲ့အဖွဲ့ကိုလှုပ်ကြံတဲ့နေရာပါ။နိုင်ငံတော်ရဲ့ဧည့်သည်တော်ကြီးတွေကိုလှုပ်ကြံတာဖြစ်လို့အင်ရှင်ပြည်သူတွေမှာတာဝန်ရှိတာအမှန်ပါ။ဒါပေမဲ့အာဇာနည်ဗိမာန်အတွင်းမှာအာဇာနည်နဲ့မဆိုင်တဲ့အထိတ်အမှတ်တွေမဖြစ်စေတင်ပါဘူးအလွန်အလွန်ပြောရလို့ရှိရင်ဘိုးအောင်ကျော်ကြောက်တိုင်အရွယ်ထက်မကြီးတဲ့ကြောက်စာတိုင်တစ်ခုလောက်သာစိုက်ထိုးတင်မယ်ထင်ပါတယ်ကြာဆုံးသူတချို့ရှိကြရမှာသူတို့နိုင်ငံအတွက်အာဇာနည်ဂုဏ်ထိုက်သူတွေဖြစ်ရင်တောင်မှသူတို့နိုင်ငံအာဇာနည်ဗိမာန်မှာပဲအထိတ်အမှတ်ထားရှိတင်ပါတယ်ဗမာပြည်သူတွေလေးစားကြတဲ့နိုင်ငံညာခေါင်းဆောင်တွေအများကြီးရှိပါတယ်ဂန္ဒီနေရူလီနင်မော်စေတုံးစသည်ဆိုကြပါစို့ကျွန်တော်တို့ကြည်ညိုပြီမယ်ကျွန်တော်တို့နိုင်ငံမှာသူတို့ဗိမာန်မရှိပါကျွန်တော်တို့တွေသူတို့နိုင်ငံရောက်ရင်ဝင်ရောက်ကာရဝိုက်ပြုကြပါမယ်ကျွန်တော်တို့နိုင်ငံမှာတော့သူတို့ဗိမာန်မထားရှိပါဒါကြောင့်ကျွန်တော်တို့နိုင်ငံရဲ့အာဇာနည်ဗိမာန်မှာဘယ်နိုင်ငံကဘာအဆောက်အဦမှမဆောက်လုပ်သင့်ဘူးလို့တင်ပြရင်ကိစ္စကိုအလေးနဲ့ထားပြီးစဉ်းစားတဲ့မှာကြောင့်တင်ပြလိုက်ရပါတယ်ကျွန်တော်ကတော့ကန့်ကွက်လိုက်ပါပြီခင်ဗျာကျွန်တော်မောင်စွမ်းကြီးပါခင်ဗျာ